Singapore နိုင်ငံရောက်မြန်မာနိုင်ငံသားအလုပ်သမားတွေအနေနဲ့လုပ်ငန်းခွင်အတွင်းပြဿနာအခက်အခဲဖြစ်လာရင် Singapore နိုင်ငံဆိုင်ရာမြန်မာသံရုံးကိုအမြန်ဆုံးဆက်သွယ်ကြဖို့နဲ့ Singapore ရောက်မြန်မာလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးတိုင်ပင်ကြဖို့ကိုယ့်အသက်အန္တရာယ်ကိုရင်မရှာကြဖို့ Singapore ရောက်မြန်မာအရေးကူညီပေးနေသူတွေကမေတ္တာရပ်ခံလိုက်ကြပါတယ်နောက်စင်ကာပူကိုအလုတ်သမားဆီလွတ်လိုက်တဲ့အလုတ်အကန်ရှာဖွေရေးအေဂျင်စီတွေကိုလည်းတာဝန်ယူမှုတာဝန်ခံမှုရှိအောင်မြန်မာအစိုးရအလုတ်သမားဝန်ကြီးဌာနအနေနဲ့ထိထိရောက်ရောက်စီးစစ်ဆောင်ရွက်ပြီးအလုတ်သမားအခွင့်အရေးဆိုင်ရာထိရောက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့ကိုလည်းတောင်းဆိုလိုက်ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကအပြည့်အစုံပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်မနေ့တနင်္လာနေ့ညနေပိုင်းတော့စင်ကာပူနိုင်ငံဒီပို့လမ်းမပေါ်မှာရှိတဲ့24ထက်အမြင့်ရှိတဲ့ Interbase Condo 18ထက်ကနေအင်ကူလုံသမားမြန်မာအမျိုးသမီးလေးတူခုံချပြီးတော့ကိုကိုကိုအဆုံးစီရင်သွားခဲ့တဲ့အပေါ်စင်ကာပူရောက်မြန်မာတွေပါဝင်မြန်မာတော်တော်များများတုံ့လောက်ခဲ့ကြရပါတယ်ဒါကြောင့်မြန်မာလုံသမားတွေအနေနဲ့အခက်အခဲတစ်စုံတစ်ရာဖြစ်လာရင်တဦးတည်းမဖြေရှင်းမဲ့သက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေနဲ့မြန်မာလူမှုအသိုင်းအဝိုင်းကအရေးပေါ်ဆက်သွယ်ရမယ့်နံပါတ်တွေကိုခေါ်ယူအကြောင်းကြားကြပါလို့စင်ကာပူကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Home ရဲ့မြန်မာနိုင်ငံဆိုင်ရာစေတနာဝန်ထမ်းတဦးဖြစ်တဲ့ဒေါခင်လေးက VOE မြန်မာပိုင်းကိုပြောပါတယ်
ဘလို့အကြံပေးခြင်းလဲဆိုတော့ကိုမြန်မာဘက်ကိုပဲအကြံပေးလို့ရမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့မြန်မာဘက်က agent တွေကနေပြီးတော့ဖြစ်ခဲ့ဆန်းပို့နေတဲ့အခါကျတော့အမတို့ကဒီမှာပင်လေရေကြီးပေါ့အမတို့က spare အိတ်နဲ့ပိတ်နေရတယ်လို့ဖြစ်နေတယ်အကင်ထုတ်ခွင့်မရဘဲနဲ့အိမ်ထဲမှာပိတ်လောင်နေတဲ့ကလေးတွေဘယ်လောက်ရှိလဲဆိုတော့မတို့မသိဘူး။ဒီဒုတိယဘယ်လောက်တောင်မှအခန်းထဲမှာဘယ်လောက်လောင်ပိတ်နေတယ်လဲဘယ်လောက်ဖြစ်လို့ထွက်ပေါက်မရှိတာလဲ။ဒါပေမဲ့အဲ့အိမ်ပိတ်လောင်နေတဲ့ကလေးတွေကိုအမတို့ကဘယ်လိုသွားပြီးတော့သူတို့ကို communicate သွားလုပ်မယ်ဆိုတာအမတို့မှလုပ်ပိုင်ခွင့်မရှိဘူးအဲ့လိုဖြစ်နေတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်အမတို့အနေနဲ့ဒီ home ဆိုတဲ့ဟာက0522 Peninsula မှာလည်းဖွင့်ထားတယ်။ Lucky Plaza 0622မှာလည်းဖွင့်ထားတယ်။သူတို့အချိန်မီကူညီတောင်းလို့ရတယ်။မြန်မာတန်ယုံကလည်းအခုဆိုရင်အများအမ်းဝယ်ကမ်းအောင်ဖြစ်နေတာ
။စင်ကာပူကမြန်မာကလပ်ဦးဆောင်သူတူလေးဖြစ်တဲ့ဒေါခင်လေးဟာတည်ဆုံးသူအမျိုးသမီးရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံတာဝန်ရှိသူတွေနဲ့အတူဒီကနေ့စင်ကာပူဆေးရုံမှာလိုက်လံကြည့်ရှုခွင့်ရခဲ့တာပါ။မနေ့တော့ကဖြစ်ခဲ့တဲ့ဖြစ်စဉ်နောက်နာရီကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံကူညီဆောင်ရွက်ပေးနေတဲ့နောက်ဆုံးအခြေအနေကိုလည်းဒေါခင်လေးကအခုလိုပြောပြပါဗျ။
တကယ်တမ်းကအချိန်ရတယ်တဲ့။ညနေ9နာရီခွဲတဲ့ကောကအိတ်အဆုံးမှထိုင်ပြီးသူခုံချဖို့လုပ်တာပေါ့နော်။လုပ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်။ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းဗမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Cyber Defense အနေနဲ့ဒီဗမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်။ကောင်မလေးလက်မခံဘူး။ကောင်မလေးကသူ့မှာလည်းအခင်ဆုံးတငယ်ချင်းရှိတယ်တဲ့။အိတ်ကောင်မလေးနဲ့ပဲစကားပြောချင်တယ်တဲ့။အဲ့သူခင်တဲ့အကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေ။အဲ့ကောသူဆုံးတဲ့အထိသူခုံချတဲ့အထိပေါ့နော်။အင်ဒိုနီးရှားကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော်။အဲ့လိုဟာကိုပဲမြင်ပြီးတော့အင်ဒိုနီးရှားကောင်မလေးလည်းဟိုစိတ်ုံရောက်သွားတယ်ပေါ့။သူလည်း shock ဖြစ်သွားတာပေါ့နော်။အမတို့မချူမှာသွားကြည့်ရဆိုတာလည်းတန်ယုံနဲ့အမပဲပါလာလေ။ agent တို့ agent တို့ဘလို့ကမပါဘူး။ရဲကသူတို့ပြလာမဟုတ်ဘူး။ကောင်မလေးကအမေမရှိတော့လို့တိတာကိုအမတို့လှမ်းပြီးတော့ဆက်သွယ်နေတယ်။ဆက်သွယ်တော့အခါကျတော့အဖေတော့တိပြီလို့ပြောတယ်။အဖေတော့တိပြီလို့ပြောတယ်။အဲ့သူတို့ရဲ့ decision မှာမတည်ပြီးတော့တန်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ်
။စင်ကာပူနိုင်ငံရောက်မြန်မာအလုပ်သမားတွေအနေနဲ့ဘလို့အခက်အခဲပြဿနာမျိုးကိုပဲကြုံကြုံအရင်ဆုံးစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်အကြောင်းကြားကြဖို့အထူးသဖြင့်မြန်မာတန်ယုံရဲ့ hotline ဖြစ်တဲ့8246858581ကိုခေါ်ယူကြဖို့နဲ့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကအလုပ်သမားရေးကိုလိုက်လံကူညီပေးနေတဲ့သူတွေရဲ့ဆက်သွယ်ရန်ဖုန်းနံပါတ်ကိုမှတ်သားထားကြဖို့ကိုလည်းမြန်မာ volunteer family စင်ကာပူအဖွဲ့ကိုဦးဆောင်သူကိုအောင်ဝင်းထွက်ကလည်းတိုက်တွန်းပါတယ်
ပြဿနာတခုဖြစ်လာလို့ရှိရင်လေဘာမှဆက်စရာလည်းမလိုကြောက်စရာလည်းမလိုမြန်မာတန်ယုံသာပြေးပါတခုဖြစ်လို့ရှိရင်မြန်မာတန်ယုံသာဖုန်းခေါ်ပါမြန်မာတန်ယုံကလည်း24 hour hotline တော့ပွင့်ပေးထားတယ်အချိန်မီသူတို့ခေါ်လို့ရတယ်မြန်မာတန်ယုံနဲ့ချိတ်ဆက်ထားတဲ့ lawyer တွေလည်းရှိတယ်ဘုန်းလိုမျိုးပေါ့ကေဆယ်ဆောက်ရှောက်ရေးအဖွဲ့အစည်းတွေလည်းရှိရဲနောက်ပြန်မြန်မာတန်ယုံကိုပြေးတာတဲ့ကလေးတွေတို့ထားဖို့အဆောင်နေပါလေလဲသူတို့ဒီမှာစဉ်းစားရှိပြီးသားဒီမှာ plan တွေအများကြီးချထားပြီးသား
အထူးသဖြင့်ကတော့စင်ကာပူနိုင်ငံကိုအလုပ်သမားတွေဆီလွတ်လိုက်တဲ့အလုပ်ကိုင်ရှာဖွေရေး agency တွေကိုမြန်မာအစိုးရအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့ဒီထက်ပိုပြီးတင်းကျပ်တဲ့စည်းမျဉ်းတွေနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်စီစစ်အရေးယူဆောင်ရွက်တင်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကတောင်းဆိုပါတယ်ဒေါခင်လေးပြောပြတာကတော့
ဘလို့လုပ်တင်နေဆိုရင် agent တွေကိုထိန်းဖို့လိုတယ် agent တွေကဟိုမတရားလောဘနဲ့ပေါ့နော်လူရရင်ပြီးရောဘာဆိုတယောက်ကို9လသာယူရတာလေအကုန်1500လောက်ရတယ်နိုင်ငံအစိုးရနဲ့တက်ဆိုင်ရာအဖွဲ့အစည်းတွေက agent တွေကိုပို့ပြီးတော့ educate လုပ်ဖို့ပို့ပြီးလိုအပ်လာတယ်ဆိုအမကတော့မြင်တာပဲ
စင်ကာပူကိုအလုပ်လာရောက်လုပ်ကြိုင်မဲ့မြန်မာအလုပ်သမားတွေအနေနဲ့လည်းမိမိတို့လုပ်ငန်းခွင်မှာဖြစ်လာနိုင်တဲ့အခက်အခဲတွေနောက်ဘာသာစကားအနည်းဆုံးအခြေခံနားလည်အောင်နဲ့လုပ်ငန်းခွင်ကျွမ်းကျင်နားလည်မှုရှိအောင်မိမိတို့အနေနဲ့ကြိုတင်ပြင်ဆင်လာကြတဲ့လို့လည်းအလုပ်သမားတွေကိုလိုက်လံကူညီပေးနေသူတွေကသတိပေးနှိုးဆော်နေကြပါတယ်ရှင်